စီးရီးယားနိုင်ငံဒမတ်စကပ်မြို့တော်အပြင်ဘက်ကပါလက်စတိုင်းဒုက္ခသည်စခန်းတစ်ခုရဲ့နေရာအများစုကိုအစ္စလာမစ်စစ်တွေးကြွ IS အစိုးရအဖွဲ့ကတင်လိုက်ပြီလို့စီးရီးယားအရေးဆောင်ကြီးလေ့လာနေတဲ့အဖွဲ့တစ်ဖွဲ့ကပြောပါတယ် IS နဲ့ Al Nusra တပ်ဦးအဖွဲ့တွေကလက်နက်ကင်တွေဟာယာမောက်ဒုက္ခသည်စခန်းရဲ့60ရာခိုင်နှုန်းကိုထိန်းချုပ်ထားနိုင်ပြီဖြစ်ကြောင်းစီးရီးယားအရေးဆောင်ကြီးနေတဲ့လူခွင့်ရေးအဖွဲ့အစည်းကပြောပါတယ် Al Nusra အဖွဲ့ဟာစီးရီးယားနိုင်ငံမှာအခြေစိုက်တဲ့ Al Qaeda အဖွဲ့ခွဲဖြစ်ပြီးတော့ IS စစ်တွေးကြွတွေနဲ့ပေါင်းပြီးတော့တခြားစီးရီးယားနိုင်ငံအတွင်းကစစ်တွေးကြွအဖွဲ့တစ်ခုနဲ့စီးရီးယားအစိုးရကိုဆန့်ကျင်နေတဲ့ပါလက်စတိုင်းတွေဖြစ်ပါတယ်။မြေပြင်တိုက်ပွဲတွေအတွင်းဒုက္ခသည်စခန်းကိုစီးရီးယားတပ်ဖွဲ့တွေကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေအတွင်းကလေးအများအပြားပါဝင်ဒုက္ခသည်စခန်းတွင်နေထိုင်သူအရက်သား18,000လောက်ဟာစခန်းတွင်မှပိတ်မိနေခဲ့ကြတာပါ။ရမောက်ဒုက္ခသည်စခန်းကိုတိုက်ခိုက်ခဲ့တဲ့လောက်ရပေါ်အမေရိကန်ပြည်တော်စုကစနေနေ့မှာဝေဖန်ပြစ်တင်လိုက်ပါတယ်။ IS အစ္စလာမစ်စစ်တွေးကြွအဖွဲ့နဲ့သူ့ရဲ့အပေါင်းပါတွေဟာစခန်းထဲမှာနှစ်နှစ်တာပိတ်မိနေပြီးတော့အစာအိမ်စာဆေးဝါးမလောက်မငှနဲ့နေထိုင်နေကြရတဲ့အရက်သားဒုက္ခသည်တွေကိုအကြီးအကျယ်အန္တရာယ်ပေးနေတဲ့သူတွေဖြစ်တယ်လို့လည်းပြောဆိုလိုက်ပါတယ်။